ရန်ကုန်မြို့အင်းစိန်ထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားအပါအဝင်အကျဉ်းသားအယောက်900လောက်ကိုဘုကိုးတိုင်းကတိုက်ဥထောင်တဲ့တာဝတီထောင်တို့ကိုပြောင်းရွှေ့ပစ်လိုက်ပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်လတ်လောက်ပြောင်းရွှေ့မှုတွေခက်ဆိတ်ဆိတ်တွေ့လာပြီးအကြီးဦးစီးဘက်ကတော့နေရာအခက်ခဲကြောက်လို့ဆိုပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုနားလောင်ကပြောပြမှာပါ
ဇူလိုင်လ23ရက်မနေ့အစောပိုင်းမှာထောင်အပြောင်းရွှေ့တွေလုပ်ခဲ့တာလို့ PPNM အဖွဲ့ပြန်ကြားရေးတပ်ဝန်ခံကိုတိုက်ထွန်းကပြောပါတယ်။လက်ရှိပြောင်းရွှေ့မှုမှာနိုင်ငံရေးအကျဉ်းသားတွေကိုဦးစားပေးပြောင်းရွှေ့တာဖြစ်ပြီးအကျဉ်းသားအယောက်900နဲ့အကျဉ်းသူအယောက်60ရို့တိုက်ဦးအကျဉ်းထောင်ကိုပြောင်းရွှေ့ခံရတယ်လို့ကိုတိုက်ထွန်းကပြောပါတယ်။တာယာဝရီထောင်ရောက်တဲ့အရေအတွက်ကတော့အယောက်900ဒီပါရှိတယ်လို့ပြောပြပါတယ်။
ဒီအင်းစိန်ထောင်ကနေပေါ့နော်ဒီစောပိုင်းမှာထောင်ပြောင်းရွှေ့မှုပြုလုပ်ခဲ့တဲ့အရေအတွက်အတိအကျတော့ကျွန်တော်ရရှိဖို့စူးစမ်းဆောင်ရွက်နေစေဖြစ်ပါတယ်ဗျကျွန်တော်ရရှိထားတဲ့ချက်လက်တွေကတော့တိုက်ဦးဘိုချင်းတောင်ကိုနိုင်ငံရေးချင်းအဦးစားပေးအနေနဲ့ပေါ့နော်အမျိုးသား200နဲ့အမျိုးသမီး60ရောက်ရှိထားတယ်ဆိုတော့ကျွန်တော်တို့ဒီအချက်လက်ရရှိထားပါတယ်ခင်ဗျတာယာဝရီကိုတော့အမျိုးသမီးတွေရောက်တယ်လို့တော့ကျွန်တော်တို့မသိရှိထားဘူးဒါပေမဲ့အမျိုးသား200ကျော်ဝန်းကျင်ရောက်လာတယ်လို့တော့ကျွန်တော်တို့အချက်လက်တချို့ကတော့မတန်ကောက်ယူထားတာမျိုးရရှိထားမျိုးရှိတယ်ဒါပေမဲ့အသေးစိတ်လူကြီးဘယ်လောက်ရောက်တယ်နဲ့ပုံပုံကိုနေနိုင်ငံရေးကျင်းသားဘယ်လောက်ပါတယ်ဆိုတာတော့ကျွန်တော်တို့မရရှိထားလိမ့်ပါဦးခင်ဗျာသူစုပေါင်းတော့အင်းစိန်ကျင်းတော်ကနေကျွန်တော်တို့ခက်မှန်းဒါနိုင်ငံရေးကျင်းသားချင်းလူပါဝင်အကျဉ်းသားစုပေါင်း900ကျော်လောက်ကိုပြောင်းရွှေ့ရလို့ကျွန်တော်တို့ပြောလို့ရပါတယ်အနည်းဆုံး900ပြောင်းရွှေ့ခဲ့တယ်လို့တော့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေရှိပါတယ်ခင်ဗျာ
ပြည်ခရီး2024ဇွန်လ15ရက်ဒေါအောင်ဆန်းစုကြည်မွေးနေ့မတိုင်ခင်ကဆက်လို့မွန်ပြည်နယ်ကြိုင်မျောထောင်နဲ့မန္တလေးတိုင်းဦးပိုထောင်ကနေနိုင်ငံရေးအကျဉ်းသားအကျဉ်းသူရာနဲ့ချီကိုပြောင်းရွှေ့ခဲ့ပါသေးတယ်။ဇွန်လ16ရက်နေ့ဒေါအောင်ဆန်းစုကြည်မွေးနေ့အပအဝင်ရှစ်လေးလုံးနဲ့အထိမ်းအမှန်နေ့တွေမှာအကျဉ်းထောင်အတွင်းနိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်လှုပ်ရှားမှုတွေမဖြစ်အောင်ထောင်ပြောင်းရွှေ့တာတွေလှုပ်ဆောင်နေတာလို့လည်းနိုင်ကျင်အရေးလှုပ်ရှားသူကိုတိုက်ထူးကပြောပါတယ်
။အဓိကပြောင်းရွှေ့တာကတော့ကျွန်တော်တို့ဇွန်လထောင်ပြောင်းရွှေ့မှုတွေပေါ့နော်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မတိုင်ခင်ထောင်ပြောင်းရွှေ့မှုတွေလုပ်ခဲ့ရဒီထောင်ပြောင်းရွှေ့မှုတွေကစနစ်တကျသူတို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်။ထောင်တွင်းတစ်ဖက်တိုက်ပွဲတွေဇွန်လလာတဲ့မှာတော့ဒါဩဂတ်လာတဲ့မှာတော့ပေါ့နော်ဒီဇွန်လ16ရက်နေ့ကနေစပြီးမှထောင်ထဲမှာတပိတ်တိုက်ပွဲတွေကိုနှစ်စဉ်ပြုလုပ်နေကြဖြစ်တယ်။ပြည်ပမှာရှိတဲ့မိဘပြည်သူနဲ့အတူဝင်းရံနဲ့လှူရှာမှုတွေကိုထောင်ထဲမှာလည်းနိုင်ငံချင်းသားချင်းလူတွေကဝင်းရံလှူရှာမှုတွေကိုလုပ်ကြတယ်ပေါ့ဒီလိုလှူရှာမှုတွေမဖြစ်ဖို့သူတို့ဒီအဲ့ဒီမတိုင်ခင်အချိန်မှာတော့ပြုလုပ်ပြီးတဲ့အချိန်တွေမှာပါသူတို့ဒီစုဖွဲ့မှုတွေပြိုကွဲဖို့အတွက်သူတို့လှုပ်ဆောင်နေတာဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာဒါကြောင့်မို့လို့လည်းထောင်ပြောင်းရွှေ့တာလို့ပြောချင်ပါတယ်ကျင်းအောင်တွေကိုတော့သူတို့ရင်အားထက်စာရင်ပုံမှန်လုံခြုံရေးတင်းကျက်တာမျိုးအကျဉ်းသားတွေကိုစုဖွဲ့မှုတွေမဖြစ်ဖို့အတွက်သူတို့စောင့်ကြည့်နေရမျိုးတွေလည်းလုံဆောင်နေရဆိုတော့ကျွန်တော်တို့ဒီသိရှိထားပါရယ်ဗ
ျဒီလိုထောင်ပြောင်းရွှေ့ခံရတဲ့နိုင်ကျင်းတွေကိုအကျဉ်းဦးစီးဌာနဝန်ထမ်းတွေကရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေရှိတယ်လို့လည်း PPNM ကထုတ်ပြန်ခဲ့ပါတယ်ပြောင်းရွှေ့မှုနဲ့ပတ်သက်လို့အင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေစီ VOA ကဆက်သွယ်လာမှာတော့နာမည်မဖော်လိုတဲ့အလဲကျဖုန်းဖြေဆိုရသူထောင်တာဝန်ခံတဦးကအပြောင်းအရွှေ့လုပ်တာမှန်ကန်ကြောင်းနဲ့ပြောင်းရတာကထောင်တွင်းနေရာထိုင်ခင်းကြက်တဲမှုကြောင့်သာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပြောင်းရွှေ့တဲ့လူစင်းကိုတော့ထောင်မှာတရားဝင်ကတ်ထားမှာဖြစ်ကြောင်းအသိစိတ်တိဖို့ထောင်ကိုလာရောက်ဖို့ရာပြောဆိုခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်အရ2021စစ်တပ်ကအာဏာသိမ်းပြီးချိန်ကနေဒီနှစ်ဇူလိုင်လအထိဖမ်းဆီးခံရသူ 28,000 ကျော်တဲ့က 21,000 လောက်ထိန်းသိမ်းခံရဆဲဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ AAPP စီးရင်ဟာချက်ကထားတဲ့စီးရင်နာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။